နိုင်ငံရေးကျင်းသားတွေလွတ်မြောက်ဖို့အတွက်အစာငတ်ခံဆန္ဒပြနေတဲ့ဘာကသာများအဖွဲ့ချုပ်ခေါင်းဆောင်ကိုအောင်မှိုင်းဆန်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစာငတ်ခံဆန္ဒပြမှုကိုရပ်တန့်ပေးဖို့မေတ္တာရပ်ခံခဲ့ပြီးမြဲကိုအောင်မှိုင်းဆန်းကတော့သူ့ရည်မှန်းချက်ပြေဝတဲ့အထိအစာငတ်ခံဆန္ဒပြမှုကိုဆက်လုပ်သွားမယ်လို့ပြောပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အေးအေးမာကပြောပြပေးမှာပ
ါဘာကသာများအဖွဲ့ချုပ်ကခေါင်းဆောင်တူဦးဖြစ်တဲ့ကိုအောင်မှိုင်းဆန်းပါဝင်ကျောင်းသား၃ဦးဟာအစာငတ်ခံဆန္ဒပြတာကြောင့်ကျန်းမာရေးအခြေအနေဆိုးဝါးလာပြီးရန်ကုန်စေယုံကြီးမှာစစ်စစ်ကုသမှုခံယူနေရပါတယ်။မနေ့ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူဦးဝင်းထိန်ကဒေါ်အောင်ဆန်းစုကြည်ကိုစားလာရောက်ပြီးအစာငတ်ခံဆန္ဒပြတာကိုရန်နာဖို့အတွက်မြစ်တာရက်ခံခဲ့ပါတယ်။ကိုအောင်မှိုင်းဆန်းကတော့သူ့ရည်မှန်းချက်တစ်ခုပြည့်တဲ့အထိလှုပ်သွားမယ်လို့ပြောခဲ့ကြောင်းဥဝင်းထိန်လာရောက်ပြီးပြောဆိုချင်းအနားမှာရှိနေတဲ့ကျောင်းသားတူကပြန်ပြောပြခဲ့ပါတယ်
။တော်မန်းထုတ်ဒီကနေဒီကနေဖုန်းဆက်ပြီးတော့မှဒီကော်မန်းဆန်းကိုသွားပြီးမိတာရက်ခံပေးဖို့ပြောတဲ့အတွက်ဥဝင်းထိန်ကဒါရောက်ရတဲ့အကြောင်းပြောတယ်။အစံငယ်ရဲ့ဆန္ဒပြနေတာကိုအတိအမှတ်ပြုကြောင်းဘုံကြီးလေးစားကြောင်းဒီအကူကြောင်းကလာတဲ့ခုမှာပါနော်။အစံငယ်ရဲ့သူ့ကိုကြားလိုက်တာနေပြီဆိုတော့ရန်တာပြီးလို့သူ့မိတာရက်ခံနေ။ဒါကဒီလိုအချိန်မှာဒီဟာကိုအကြောင်းပြုပြီးတော့မှမငြိမ်မသက်ဖြစ်ပါဘူး။သူ့လူပိုင်းနဲ့ကြောင်းရန်တာပြီးလို့မိတာရက်ခံတယ်ကိုမိုင်းဆန်းကတော့ဇာမျိုးလာတာကိုသူ့ဆိုတယ်ပေါ့အထူးကတော့ဗျာသူကစိုက်ပွဲကတောင်းဆိုမှုကလိမိတ်တစ်ခုရှိတယ်ပေါ့အဲ့ဒီလိမိတ်ကိုရောက်လို့ရှိရင်ကတော့သူ့ချက်မယ်ဆိုတဲ့အကြောင်းကိုပြန်ပြောလိုက်တယ်ဗျာသူ့လက်ရှိမှာတော့သူစက်ပြီးတော့စိုက်ပွဲဝင်နေတယ်မရှိပါဘူးခင်ဗျာ
တနင်္ဂနွေနေ့မှာတော့ကိုမိုင်းဆန်းရဲ့အသေးနဲ့ကြောက်ကအခြေအနေတွေထိခိုက်မှုတွေရှိလာကြောင်းဆရာဝန်တွေကပြောဆိုခဲ့တယ်ဆိုပြီးစေယုံတက်နေတဲ့ចောင်းသားတွေကိုအနီးကကူညီနေတဲ့မတ်အေးခိုင်ကလည်းပြောပြပါဗျာ
ဒီနေ့ဆိုလို့ရှိရင်ဒီမှာဒီဝင်းနေနဲ့သွားတယ်လေသွားတာဒီနေ့အမီရောင်းနေပါတယ်အမီရောင်းပါတော့ဒီနေ့အထက်ဆောင်တဲ့ဒီရာနဲ့တက်မှန်ရလိုက်တော့ကြောက်ကနဲ့အသေးနဲ့ချိနေတယ်ပေါ့နော်ပြောင်းနေပြောရင်ဒီနေ့ဆန်ကတော့ brush ကြရတဲ့အတွက်အခုတော့သူ့ကိုအရင်ကျွန်တော်တို့ပြောဆိုတော့ပေးလေးတော့ချိတာပါဆိုတော့ဒီရာခန်းကတော့မရှိပါဘူးဆရာတွေကပြောတယ်လေပြောသွားတယ်
အစာငတ်ခံဆန္ဒပြနေတဲ့ကျောင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့နိုင်ငံရေးပါတီတွေတင်းငွေနေ့ကတွေ့ဆုံချိန်မှာလူ့ဘောင်သစ်ဒီမိုကရက်တစ်ပါတီအပါအဝင်နိုင်ငံရေးပါတီ၄ခုလောက်ကတောင်းဆိုခဲ့ကြအောင်လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းအခုလိုပြောပါတယ
်သူတက်တာအပြင်မှာသူတက်တာကြံသေးရေသုံးလေးလားအဲ့ဒီတန်းတန်းလေးလောက်တည်းမှာသူလုတ်ပြလို့ရတဲ့ကိစ္စတွေရှိတယ်။အဲ့ဒါလေးကိုလုတ်ပြဖို့တောင်းဆိုတာပေါ့နော်။သူကဟိုကျောင်းသားကိစ္စဆိုလို့ရှိရင်အရေးကြီးဖြစ်နေပြီလေ။အစားမျက်ခံစာနာပြတဲ့လူတွေကဟိုကလေဆီအောင်ဆဲဦးကြီးပါရောက်နေတယ်။ဆိုတော့အဲ့ကိစ္စကမြန်မြန်ဆန်ဆန်လုတ်ပြဖို့လိုတယ်။ရေးစီလိုရမယ့်ကိစ္စတွေကသူလုတ်ပြလို့မရဘူး။လက်တလောဆောင်ရမယ့်ကိစ္စကတော့လူလုံးတုံးလုံးကြီးတွေဥရည်ကြီးပြီးဆောင်ရွက်ပြရမယ်လို့ပြောတယ်။အတိအကျပါဘူးလုတ်ပြရပါဘူးလုတ်မလို့တော့မပြောဘူးပေါ့နော်။
နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်ចောင်းသားတွေအစာငတ်ခံဆန္ဒပြတောင်းဆိုနေတာဟာနိုင်ငံရေးမငြိမ်မသက်ဖြစ်အောင်လုပ်နေတာမဟုတ်တဲ့အကြောင်းရွေးကောက်ပွဲအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဘက္ကတများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကလည်းဆိုပါတယ
်ចောင်းသားတွေရဲ့တောင်းဆိုလှုပ်ရှားမှုဟာဟိုပေါ်မှာဒီလိုမျိုးမီးစားတဲ့ပွဲမဟုတ်ဘဲနဲ့ဒီနိုင်ငံရေးလက်ရှိမှာကြီးရဲ့နိုင်ငံရေးဖြစ်စဉ်ကိုမီးမောင်းထိုးနေတဲ့ပြရတဲ့တခုလို့ကျွန်တော်တို့မြင်နေသူ့အနေနဲ့အပြေးဝါတော့လုံနိုင်မယ်လို့တော့ကျွန်တော်တို့မြင်ပါတယ်တို့တော့လည်းလက်ရှိချိန်မီကြည့်တော့ကျွန်တော်နိုင်ငံကျင်းသားတွေတက်ကြလို့ရှားပြီးတောင်းသားရဒီနေ့ဒီဆောင်နေမှာပဲရှိနေတယ်ဖြစ်နေဒီကြားမှာပဲဒီအဲ့ဒီနိုင်ငံကျင်းသားတွေမျိုးရတဲ့ဆာရခံဆန္ဒပြရလို့ရှားမှုတွေကလည်းအခုအသက်အနေဆုံးကျနိုင်နေနေတာဒီကြားလို့ရှားနေတဲ့နေသားမျိုးတွေဒါဖြစ်လာတယ်ပေါ့နော်အခုတတိယအနေနဲ့ဒီနေ့ဘာမှလုံနိုင်နေနေသားတော့ကျွန်တော်တို့မတွေ့ရသေးဘူးပေါ့နော်နောက်ပိုင်းမှာတော့သူဆက်ပြီးတော့လုံလာမလားရဲ့စောင့်ကြည့်ရမယ်နေသားရှိတယ
်ဘက္ကတာခေါင်းဆောင်ကိုအောင်မင်းဆန်းဟာအခုဆိုရင်အစာငတ်ခံဆန္ဒပြတာရက်20ကျော်ရှိသွားပြီဖြစ်တယ်လို့တရားဝီချင်းထောင်မှာလည်းဘက္ကတာကျောင်းသားတချို့ဟာအစာငတ်ခံဆန္ဒပြမှုကိုဆက်လုပ်နေသေးဖြစ်ပါတယ်ရှင်